အမေရိကန်နိုင်ငံသားတွေဟာနှစ်စဉ်ကျင်းပနေကြတဲ့ဇန်နဝါရီလရဲ့တတိယတနင်္လာနေ့မှာအာဖရိကန်အမေရိကန်လူမဲပြည်သူ့အခွင့်အရေးခေါင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့မွေးနေ့အဖြစ်နဲ့ဂွန်ပြုအခမ်းအနားတွေကျင်းပကြပါတယ်။မာတင်လူသာကင်းဟာ1968ခုနှစ်မှာလောက်ကျန်ခံလိုက်ရတာပါ။သူ့ရဲ့အကြမ်းမဖက်တဲ့နည်းနဲ့နိုင်ငံသားအခွင့်အရေးအတွက်ဥဆောင်လုပ်ကိုင်ခဲ့တဲ့အတွက်1964ခုနှစ်မှာနိုဘယ်ညဏ်ရည်ဆုချင်းမြင့်ခံခဲ့ရတဲ့ Baptist တရားဟောဆရာမာတင်လူသာကင်းကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတော်အလားပြားချီတက်ပွဲတွေရက်ွက်တွေထဲမှာပျော်ဝဲရှင်ပွဲတွေနဲ့တခြားရရွာကောင်းကျိုးလုပ်ငန်းတွေကိုဝမ်းဝန်းလှူဆောင်ခဲ့ကြပါတယ်။သူ့အတွက်အခုလိုအားလိုက်ရက်နဲ့ဂုဏ်ပြုပေးတာဟာအမေရိကန်နိုင်ငံအတွက်မျှော်လင့်ချက်တွေနဲ့ကုသမှုပေးခဲ့တဲ့သူရဲ့ဘဝနဲ့သူချန်ထားခဲ့တဲ့အမွေအနှစ်တွေကိုအသိမှပြုပေးခြင်းဖြစ်ကြောင်းမာတင်လူသာကင်းရဲ့ဇနီးကွယ်လွန်သူကော်ရတာScott King ကရေးသားဖော်ပြခဲ့မှုပါတယ်အဲ့ဒီရေးသားမှုထဲမှာသူ့ဘဝတစ်လျှောက်မာတင်လူသာကင်းဟောကြားခဲ့တဲ့တတ်သိရှိမှုအမှန်တရားကိုလေးစားလိုက်နာမှုတရားမျှတမှုအကျဉ်းသာမေတ္တာထားမှုလူကုန်တိတ်ခါလူသားဆန်မှုနဲ့အများကောင်းကျိုးအတွက်လှူဆောင်ပေးမှုတွေကိုလည်း Corrector Scott King ကမိမောင်းထုတ်ဖော်ပြခဲ့ပါတယ်ယာရုကအနားယူရမယ့်သမ္မတဘာရက်အိုဘားမားကလည်းမာတင်လူသာကင်းရဲ့ဆန်တန်ဖိုးတွေကိုလေးစားလိုက်နာကြဖို့ပြောကြားခဲ့ပါတယ်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့မာတင်လူသာကင်းရဲ့သားဖြစ်သူမာတင်လူသာကင်းတတ်တတ်နဲ့တင်းလာနေကတွေ့ဆုံပြီးမဲပေးခွင့်အခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်